လူကြီးဆိုင်ရာချင်းချမှုတွေကြောင့်တပတ်ကျော်ပိတ်ထားခဲ့ရတဲ့အာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေကအမေရိကန်တန်ယုံတွေနဲ့ကောက်စစ်ဝင်ယုံတွေက18ခုကိုဒီနေ့တနင်္ဂနွေနေ့မှာအမေရိကန်ကပြန်လည်ဖွင့်လိုက်ပြီဖြစ်ပါတယ်။အယ်ခိုင်ဒါအကြမ်းဖက်အဖွဲ့တွေကတိုက်ခိုက်မှုတွေစီစဉ်ဆောင်ရွက်လာနေတဲ့ဆိုရဲကမ္ဘာတဝန်းသတိပေးချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်အမေရိကန်ဆိုရကသူ့ရဲ့တန်တမန်ဌာနတွေကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတော့ပိတ်ပစ်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်မှာရှိတဲ့အယ်ခိုင်ဒါအဖွဲ့အကြီးအကဲအီမန်အယ်ဇဝါဟရီကယမန်နိုင်ငံမှာရှိတဲ့အယ်ခိုင်ဒါဌာနကွဲအကြီးအကဲကိုတိုက်ခိုက်မှုတွေလုပ်ဖို့အမိန့်ပေးထားတဲ့ဆက်သွယ်စကားပြောဆိုမှုတွေကိုအမေရိကန်ထောင်လိုင်းရေးကကြားဖြတ်ဖမ်းယူရရှိခဲ့ပြီးတဲ့နောက်မှာအခုလိုသတိပေးချက်တွေထွက်ပေါ်ခဲ့တာပါအချက်ဘက်လှုပ်ရှားသူနှစ်ဦးကတော့ဘယ်ချိန်ဘယ်နေရာမှာတိုက်ခိုက်မှုတွေလုပ်သွားမယ်ဆိုတာကိုအသေးစိတ်မပြောခဲ့ကြပါဘူးအခုလိုတန်ဌာနတွေပြန်ဖွင့်ခဲ့တဲ့အထက်မှာယမန်နိုင်ငံမျိုးတော်ဆာနာမှာရှိတဲ့အမေရိကန်တန်ယုံတော်မပါဝင်ပါဘူး။ဒီယမန်အစံဖက်ဌာနကွဲဖြစ်တဲ့အာရီဗျကျွန်းဆွယ်ကအယ်ခိုင်ဒါအဖွဲ့ကတိုက်ခိုက်မှုတွေလှုပ်လာနိုင်ခြင်းရှိတဲ့အတွက်စိုးရိမ်မှုတွေဆက်ပြီးရှိနေတာကြောင့်အခုလိုယမန်ကတန်ယုံကိုဆက်ပိတ်ထားတာဖြစ်တဲ့အကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရသူဂျန်ဆက်ကီကပြောပါရယ်။စနေနေ့တုန်းကတော့ဒီယမန်ကာကွယ်ရေးဝန်ကြီးနာဆာအမင်နဲ့ယမန်နိုင်ငံဆိုင်ရာအမေရိကန်လက်ထောက်တန်အမတ်ကြီးကယ်ရင်ဟီဒယ်ဂိုဆာဆာဟာရာတို့ဒီလုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်အထူးသဖြင့်အကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးလုပ်ငန်းဆောင်တာတွေမှာယမန်ကာကွယ်ရေးဌာနရဲ့ကြိုးပမ်းမှုတွေကိုကူညီဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းဆာဆာဟာရာကအလေးပေးပြောကြားခဲ့တယ်လို့ယမန်အစိုးရပိုင်းစာပါသတင်းအေဂျင်စီကပြောပါတယ်ဒီဒေါ်တွင်းမှာပဲဒီတီချာအကြမ်းဖက်ချင်းချောက်မှုတွေကြောင့်ကြာတာရင်းကြီးကစပြီးတော့ပိတ်ထားခဲ့ရတဲ့ပါကစ္စတန်နိုင်ငံလာဟိုးမြို့ကအမေရိကန်ကောင်စစ်ဝင်ရုံးကိုဆက်လက်ပိတ်ထားအောင်မှာဖြစ်ပါတယ်ရှင်